အာဖဂန်သမ္မတရွေးကောက်ပွဲမှာအနံ့ရထားတဲ့အက်ရှရက်ဂဟာနီနဲ့သူ့ရဲ့ရွေးကောက်ပွဲပြိုင်ဘက်ဒုတိယနေရာရခဲ့တဲ့အဗ်ဒူလာအဗ်ဒူလာတို့ဟာသမ္မတကျန်းသစ္စာဆိုပွဲကိုဒီတနင်္လာနေ့မှာစင်ပြိုင်ပြုလုပ်ဖို့အသီးသီးပြင်ဆင်နေတာကြောင့်နိုင်ငံရေးတင်းမာမှုပိုတိုးလာစေမှာဖြစ်ပြီးအမေရိကန်ဦးဆောင်တဲ့အာဖဂန်ညီညာရေးကြိုးပမ်းမှုအတွက်စိန်ခေါ်မှုအစ်စ်တွေဖြစ်လာစေမှာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကအပြင်းထန်အကြိမ်နဲ့ရှင်ပြန်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂဟာနီအနံ့ရတယ်လို့အာဖဂန်ရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လကုန်မှာကြေညာပါတယ်။ဒါပေမဲ့အာဖဂန်ရဲ့လက်ရှိအုပ်ချုပ်ရေးအကြီးအကဲအဗ်ဒူလာကတော့ရွေးကောက်ပွဲရလခါမတမာတဲ့ဆုံးဖြတ်ချက်အဖြစ်ပယ်ချခဲ့ပြီးသူတို့အဖွဲ့ကရွေးကောက်ပွဲမှာအနံ့ရခဲ့တယ်လို့ပြောဆိုကာသူ့အနေနဲ့ကိုယ်ပိုင်အစိုးရဖွဲ့မယ်လို့လည်းချိန်ချောက်ပါတယ်။သမ္မတဂဟာနီရဲ့ကျန်းသစ္စာကျင်းဆိုပွဲကိုဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေထဲမှာကဘူးအခြေဆိုင်နိုင်ငံသားတန်အဖွဲ့တွေအားလုံးနဲ့အတူပြန်ဘက်သမ္မတလောင်းအဗ်ဒူလာနဲ့အရင်ကသမ္မတဟောင်းဟာမစ်ခါဆိုင်တို့လည်းပါဝင်ပါတယ်။အဗ်ဒူလာရဲ့ပြောခွင့်ကတော့သူတို့အနေနဲ့သမ္မတနန်းတော်နဲ့ဘေကျင်းကက်လျက်မှာရှိတဲ့သမ္မတဂဟာနီကျန်းသစ္စာကျင်းမဲ့မရှိမနှောက်မှာပဲကျန်းကျင်ပွဲလုပ်သွားမယ်လို့ဆိုပါတယ်။